ခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့ပေါ်က INGO နိုင်ငံတကာအဖွဲ့အစည်းကမြန်မာဝန်ထမ်းတဦးဟာမနေ့ညပိုင်းတုန်းကစစ်တပ်ကပြစ်ခတ်ဖမ်းဆီးခြင်းခံခဲ့ရတာကြောင့်တနတ်ဒဏ်ရာနဲ့စစ်တွေစေရုံမှတင်ထားရပါတယ်။စစ်တပ်ဘက်ကတော့သူစီကလက်နက်မီတဲ့အတွက်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူထားတယ်လို့ပြောပါတယ်။ဒီအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီခိုင်ပြည်နယ်မြောက်ဦးမြို့ထဲမှာမနေ့ညပိုင်းကမြန်မာစစ်တပ်ကနေဖုန်ကြီးကျောင်းတွေကိုဝင်ရောက်စစ်ဆေးနေစဉ်တွင်လမ်းသွားလာနေတဲ့လူတွေကိုတားဆီးစစ်ဆေးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ INGO ဝန်ထမ်းသူဖြစ်သူကိုရဲလင်းနိုင်ဟာမနေ့ညကမြန်မာစစ်တပ်ကနေပြစ်ခတ်လို့အကြီးထိပ်မှန်ပြီးဒီနေ့မနေ့ပိုင်းမှာစစ်တွေစေယုံကြီးကိုအရေးပေါ်ပို့ဆောင်ခဲ့ရတဲ့အကြောင်းကိုရန်သွားရောက်ကြည့်ရှုခဲ့သူရခိုင်တိုင်းဒေသမျိုးနွယ်များစီယုံတွင်းမှုဖူစစောသုံးကခုလူပြောပါတယ်။
ကျွန်တော်တို့ဒီမိသားစုဝင်တရားနဲ့တွားကြည့်တာပေါ့လေသူကဒီကနေ့နေ့ပြင်းတယ်နေ့နေ့ဆိုရင်ရားနိုင်တဲ့အရှင်တွေရှိတဲ့ပြည်သူမလို့စစ်တပ်ကိုယူလာတယ်ခုတော့စစ်တပ်ရောက်ပါပြီကျွန်တော်တို့ဖွဲ့တွေတော်ကြည့်နေတယ်ကျွန်တော်တရားကမြေပြင်ကနေတော့ပြီးတော့မှဒီချိုးကိုဖောက်ဖို့လို့ပြောပါတယ်နေ့နေ့ကသူတို့ကဒီနေ့တဘာဝဗျာညာဖက်ကြတော့ဒီတစ်ချက်ချင်ပါတယ်ရှင်ကားလေးပဲကာဖြူစီတော့မဟုတ်သေးဘူးပေါ့လေနော်တော့ကပ်ပြီးတော့9နိုင်မှဆိုတော့တမ်းနဲ့ရှိရှင်တော့အဲ့ဒီမှာစစ်တပ်ကနေပြီးတော့မှဖုံးကြောင်းတွေကိုဝင်ပြေးနေတဲ့အချိန်လူငယ်တွေကလည်းတစ်ဆင်တည်းပေါ်နေရှင်ဆိုတော့စစ်ကြီးပေါ်တော့ရခိုင်နေတင်ပါတယ်ဒါမှဆိုင်ကျင်နေကတော့မကြပေါ့ဗျာမကြတော့ပြည်လက်ကြီးလူပဲထင်တာပေါ့နော
်တမ်းမတော်ဘက်ကတော့ဖုံးကြီးချောင်းကိုစစ်ဆေးနေစဉ်တွင်မသိင်္ဂပွဲလူသူဦးဆိုင်ကမောင်းပြေးလို့ကစ်ခတ်ဖမ်းဆီးရတဲ့ဆိုပြီးအနောက်ပိုင်းတန်းစစ်သားချုပ်တမ်းမတော်ပြောခွေရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်
အဲ့ဒီစစ်စင်ကကျွန်တော်တို့လားညတော့ကညောင်ဦးပေါ့နော်။ဟာရှိတဲ့ရှင်ကုန်းတန်းဘုံကျောင်းကိုကျွန်တော်တို့ကဘုံအရင်တော့ရတဲ့တရေနေနဲ့ဆက်ဆက်ပြီးတော့မှာနော်။အဲ့ဒီရက်ကွက်ကအုပ်ချွေပြီးပါတယ်။ဌာနကြီးပြီးပါတယ်။ပြင်ဟလာရဲပါတယ်။နော်ကျွန်တော်တို့တက်ကတော့ဟလာအပြင်စည်းလုံးကြီးဆောင်ရပြီလား။ပြင်စည်းဟလာလုံးကြီးဆောင်ရပြီတော့မှာနော်။အဲ့ဒီကျောင်းပတ်ဝန်းကျင်မှာရှားပြီ။ရှားပြီးကြတယ်နဲ့ရှားပြီးတော့မှာတက်ကအပြင်စည်းလုံးကြီးလုံးပြီးတဲ့အချိန်မှာ9နာရီ10နာရီဝန်းကျင်မှာအဲ့မှာအရသားတယောက်ပေါ့။ဆိုင်ငယ်မောင်းပြီးတော့မှာနော်အဲ့ဒီပုံကြောင်းနဲ့ဝင်လာတယ်ဆိုင်ကယ်ကိုရက်ခိုင်းလိုက်တယ်ကျွန်တော်တို့ကရက်ခိုင်းတဲ့အခါမှာဆိုင်ကယ်ကိုမရက်ဖင်းနဲ့လှည့်ပြန်ပြီးတော့မှပေါင်းပြီးအဲ့ဒါနဲ့ကျွန်တော်တို့ကဟောလာလိုအပ်ချက်ရနော်တရင်းနေလေရထားတဲ့အတွက်ကြောင့်မလို့လိုအပ်လို့ဒါကိုပြစ်ကပ်ပြီးတော့မှဖမ်းဆီးလိုက်တယ်အဲ့ဒီဆိုင်ကယ်ကလိုင်စင်မဲ့ပြီးလို့ချင်းရှားလိုက်တဲ့အခါမှာကျင်းကလက်ဘရော့တလုံးပြေးတယ်ပြီးရင်ဟောလာလက်ပြပုံတလုံးတင်းစီရမိတယ်အမှုပြတာလေနော်ဒါဖြစ်လို့ဒီကောင်လက်ထဲမှာလက်ပြပုံရောက်နေတာ
ကြည်တန်ရရရှိသွားတဲ့ကိုရဲလင်းနိုင်ကိုဒီမနက်ပိုင်းမှာအကြံဖက်တိုက်ဖျက်ရေးဥပဒေနဲ့ရဲကဖမ်းဆီးမှုဖွင့်ထားပြီးမြောက်ဦးစေယုံကလည်းစစ်တွေစေယုံကြီးကိုအချုပ်သားလူနာဖြစ်ပို့ဆောင်ခဲ့တယ်လို့ဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်တနက်နဲ့ပြစ်ခံရတဲ့ကိုရဲလင်းနိုင်ဟာ Plan International နိုင်ငံတကာလူမှုဖွဲ့စည်းကဝန်ထမ်းသူဖြစ်ပြီးလက်နက်ကန်ဖွဲ့စည်းတွေနဲ့ဆက်ဆံမှုမရှိဘူးလို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွင်းမှုကိုစောစောထွန်းကပြောပါတယ
်ကျွန်တော်ပြရတော့ဒီညီမက NGO ဝင်ထဲမှာပဲ Selected နဲ့ Select ကပဲသူကနော်ကျွန်တော်ပြရတော့ဒီညီမကအဲ့လိုမျိုးလက်နက်ကန်ဒီနဲ့ပတ်သက်မဲ့သူမဟုတ်ဘူ
းဘုံနှချုံမြင့်နဲ့တွင်းမှာလဲရဲတပ်ဖွဲ့ကနေတန်တရာနဲ့လူငယ်၁၂ဦးကိုစနေနေ့ညနေပိုင်းမှာဖမ်းဆီးခဲ့တယ်လို့ဘုံနှချုံမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လတ်ကပြောပါတယ
်အခုလိုလူငယ်၁၁ယောက်အဆောင်ကထားရတယ်၁၁ယောက်ကတော့အတူတူလို့ရတယ်ဦးကားဒရိုက်ဘာတူပေါ့အဲရေစခန်းမေးကြည့်လေသူကဖြေကာလာဖြစ်လို့ဒါကိုရှုဝထားတယ်သူ့ဖို့ဘယ်လိုမရသေးဘူးသူရှိနေတော့ကာလာအဲ့လိုပြောတယ်
ဖန်စီခံရတဲ့သူတွေထဲမှာရတိတ်တော်မြုပ်နဲ့ပြပင်ရင်ကြေးရွာကနေစစ်ဘေးသိမ်းချောင်လာတဲ့ចောင်းသားသူနဲ့လူငယ်သူလည်းပါဝင်နေပါဗျ။လက်ရှိသူတို့တွေကိုပဲမှာဖန်စီချုပ်နှံထားတာတည်တည်ကြဲကြဲမသိရှိသေးဘူးလို့အဖမ်းခံရသူနေလင်းသွင်းရဲ့မိသားစုဝင်တို့ကပြောပါတယ်
။သူတို့ကိုဘုံမင်းကခဏဖမ်းတယ်ဆိုပြီးဒီဘုံမင်းကခဏတဲ့ဘင်ပေါ်တော့ကြားတယ်ရှိတာပါ။သူတို့ဘယ်နေရာမှာစစ်တယ်မှာတော့ဘုံမင်းကမှာတော့အဲ့ဒါတော့ဒီရရတော့ဟာမသိရသေးဘူး။ခဏချင်းမှာဘူးရပြင်းကစနေနိုင်ရှိပြပါပါလေစနေနိုင်ရှိပြပါပါတို့တော့ဘာကြောင့်ဖမ်းရလဲဘာလို့ရေးရလဲမပြောတော့ဘူးအဲ့ကလေးတွေနဲ့လည်းမတူသေးသေးတာကြောင့်ပြောမှာတော့ဟာပြီးစောတဲ့လေ
တမတော်ကာဝေးရေးဦးစီးချုပ်ရဲ့မနေ့ကသတင်းထုတ်ပြန်ချက်ထဲမှာတော့ဘုံလူချုံမျိုးနဲ့အထက်မြင့်လဲကြည့်ရွာဆက်လီစိတ်နီးကမသိင်္ဂဘောရလူငယ်တွေတင်ဆောင်လာတဲ့ကားလစည်းကိုစူလာ29ရက်နေ့ညနေပိုင်းမှာဘုံလူချုံမျိုးမှရဲစခန်းကရဲတပ်ဖွဲ့ဝင်တွေပိတ်ဆို့စစ်ဆေးခဲ့ရမှာလူငယ်၁၀ဦးနဲ့၈ဦးမှာ၎င်းတို့နေထိုင်ရာဒေသတီးတီးကနေအေအေရခိုင်လက်နက်ကင်ဖွဲ့ကိုဝင်ရောက်ဖို့စီရင်ခံရသူတွေဖြစ်ကြောင်းစစ်ဆေးတွေ့ရှိရတယ်လို့ထုတ်ပြန်ထားပါတယ်။ဒါအပြင်ထိမ့်သိမ်းရမိတဲ့လိုင်စင်မဲ့မော်တော်ယာဉ်နဲ့အေအေဖွဲ့နဲ့ပတ်သက်ဆက်နွယ်သူ၈ဦးကိုတရားဥပဒေအရရေးယူနိုင်ရင်ဘုံလူချုံမျိုးမှရဲစခန်းမှာအသိစိတ်စစ်ဆေးမေးမြန်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်မြမတမတော်နဲ့ရခိုင်လက်နက်ကင်အေအေဖွဲ့တို့တိုက်ပွဲဖြစ်စဉ်တွင် အေးအေးနဲ့ဆက်ဆက်တဲ့ဆိုပြီးတန်လျာနဲ့တမရဘက်ကဖန်စီထားတာ160ကျော်ရှိပြီးရုံးတင်160ဆုထားတာ90ကျော်ရှိတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံကနေစီရင်ပြုစုထားပါတယ်ခင်ဗျာ။